လူပေါင်း 48,000 ကျော်အသက်ဆုံးပါခဲ့ရတဲ့တူရကီနဲ့ဆီးရီးယားကငလျင်တန်သင့်ပြည်သူတွေအတွက်မလေးရှားရောက်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာတွေကလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ကူညီနှောင်ရေးတက်ဆွမ်းသလောက်ဝိုင်းဝန်းကူညီလှူဒန်းပေးနေကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအသေးစိတ်ကိုပြောပြမှာပါရှင်
ပေးခဲ့တဲ့ဖေဖော်ဝါရီလကတူရကီနိုင်ငံနဲ့ဆီးရီးယားနယ်စပ်မှာလှုပ်ခတ်ခဲ့တဲ့ပြည်ယာ9တသမရှိတဲ့ငလျင်တန်းကြောင့်အသက်ဆုံးခဲ့ရသူပေါင်းကအခုနောက်ဆုံးကောက်ခံချက်အရဆိုရင်တူရကီနဲ့ဆီးရီးယားနှစ်နိုင်ငံပေါင်းလူပေါင်း 48,000 ကျော်သွားပြီဖြစ်ပါတယ်။နောက်ထပ်ငလျင်တစ်ခုလည်းထပ်ပြီးတော့လှုပ်ခဲ့တာကြောင့်ကူညီကယ်ဆယ်ရေးအခြေအနေတွေကလည်းပိုပြီးတော့မှဆိုးဝါးလာနေတာပါ။တူရကီငလျင်တန်းသင့်ပြည်သူတွေအတွက်ကဘာတဝမ်းလုံးကလိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ကူညီကယ်ဆယ်ရေးအတွက်ဝိုင်းဝန်းလှူဒန်းပေးနေကြတဲ့အထက်မှာတော့မလေးရှားနိုင်ငံကြောင့်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းဝိုင်းဝန်းလှူဒန်းကူညီပေးခဲ့ကြပါတယ်။ဒီလဖေဖော်ဝါရီလ28ရက်နေ့ကမလေးရှားရောက်ရိုဟင်ဂျာတွေစုပေါင်းပြီးတော့တူရကီငလျင်တန်းသင့်ပြည်သူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးမလေးရှားနိုင်ငံဆိုင်ရာတူရကီတန်ယုံကိုတွားရောက်ပြီးတူရကီတန်မတ်ကြီးကိုတွားရောက်လှူဒန်းခဲ့တယ်လို့မလေးရှားနိုင်ငံအခြေစိုက်ရိုဟင်ဂျာတိုင်းရင်းသားများလူခွေးဆိုင်ရာအဖွဲ့အစည်းဥက္ကဋ္ဌဇဖာအမတ်အဗ်ဒူဂမ်နီက VOA မြန်မာပိုင်းကိုအခုလိုပြောပါရစေ။တ
ူရကီဆိုတာဟာနိုင်ငံအားကျွန်တော်တို့ကိုတော်တော်လေးကူညီလုပ်တယ်။သူတို့ကဆေးရုံတွေတင်ပေးတယ်လုပ်ပေးတယ်တချို့အစားဝတ်နေတွေကိုလည်းသူတို့ကကူညီလုပ်တယ်ကျွန်တော်တွေ့တယ်။ကျွန်တော်တို့မှတကယ်လို့အတွက်တွက်ရှိရင်ဆိုရင်ကျွန်တော်တို့ဟိုမှာတွားပြီးတော့ကူညီလုပ်လို့ရတယ်တော်တော်လေးစိတ်မကောင်းဘူးဆိုရင်ကျွန်တော်တို့ရိုဟင်ဂျာတိုင်ရန်သားလုံငယ်လောကွာလေးဆိုင်ရာပွေးစည်းကဥဆောင်ပြီးတော့ဒီပတ်စံတွေခေါ်ပြီးတော့ဒီမလေးရှားမှာရှိတဲ့ရိုဟင်ဂျာတွေကကျွန်တော်တို့ဒီနေ့က3000အထိပတ်စံ directly သူကြီး representative embassy representative လာတယ်မှာကျွန်တော်တို့အပြည့်ရာရှိတယ်တော်တော်လေးကျေးဇူးတင်တယ်ကျွန်တော်တို့ကို
ငလျင်တန်သည့်တူရကီနိုင်ငံအမြန်ဆုံးပြန်လည်ထူထောင်နိုင်ရေးဆုတောင်းပေးနေကြမယ်အကြောင်းပြောကြပြီးသူတို့ရဲ့လှူဒန်းငွေကိုတူရကီသံမတ်ကြီးရဲ့ကိုစားဒေါက်တာအော်မာအတမ်ကလက်ခံရယူပေးခဲ့တယ်လို့ပြောပါရယ်အလားတူပဲမလေးရှားရောက်ရိုဟင်ဂျာတွေလိုပဲဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ရိုဟင်ဂျာဒုက္ခသည်စခန်းအတီးတီကဒုက္ခသည်တွေကလည်းတူရကီငလျင်တန်သည့်ပြည်သူတွေအတွက်သူတို့တအားသမျှဝိုင်းဝန်းလှူဒန်းပေးခဲ့ကြပါရယ်ကန်တီးတီးမှာရှိတဲ့ရိုဟင်ဂျာလူငယ်တွေစုဝေးဆွေးနွေးပြီးတဲ့နောက်မှာဒီလိုတူရကီငလျင်တန်သင့်တဲ့ပြည်သူတွေကိုဘယ်လိုကူညီပေးကြမလဲဆိုတာကိုဝိုင်းဝန်းအဖြေရှာခဲ့ကြတယ်လို့ကိုရိုင်ဦးဆောင်စောခဲ့သူရိုဟင်ဂျာလူငယ်ဓာတ်ပုံဆရာစာဟက်ဇီရာက VOA ကိုပြောပြပါဗျ
။ကျွန်တော်တူရကီတွေစီကျွန်တော်တူရကီရဲ့ International ဆွေးနွေးခဲ့ပါတယ်။ကျွန်တော်က2019တုန်းမှာကျွန်တော်ရဲ့ campaign မှာကျွန်တော်လည်းဒီရိုဟင်ဂျာတွေလက်တွေလို့ကိုအင်တွေနေရလို့ဆုံးချွန်ကဲပြီးတော့ဒီလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့အချင်းပြည်ထောင်ရှင်တွေကိုကျွန်တော်ကတာဟိုကန်ဆက်ခဲ့ပါတယ်ပြီးတော့ကျွန်တော်တူရှင်တွေကိုကျွန်တော်ပြောပြခဲ့တဲ့ရှင်မှာလဲသူတို့ကျွန်တော်တူရှင်တွေလဲလို့တွန်းပြလာတာပေါ့ဟုတ်တယ်ဒီတူရကီရဲ့အချင်းတွေကတာနေပြီးတော့ဆွေးရင်ဘောကွန်တက်အချင်းနေပြီးတော့ကျွန်တော်တို့2019မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ရှင်မှာဒီလိုတူရကီကလူတွေတခြားနိုင်ငံခြားကလူတွေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလူတွေအကုန်လာပြီးတော့ကျွန်တော်တို့ကိုစိုက်နေဝဲအတွက်တခြားလူတွေဟာတွေနဲ့လာပြီးတော့တောက်ပန့်ခဲ့တာကူညီခဲ့တာအခုလဲကျွန်တော်တို့တူရကီမှာကျွန်တော်တို့ဘယ်လိုမျိုးလက်ကမ်းနိုင်လဲဆိုပြီးတော့ကျွန်တော်တို့ကစဉ်းစားခဲ့တာပေါ့
ရိုဟင်ဂျာဒုက္ခသည်စခန်းနေတဲ့ကလူငယ်တွေစုဝေးပြီးတော့တူရကီငလျင်အတွက်အရေးပေါ်လိုအပ်မဲ့လူသားချင်းစာနာမှုအကူအညီတွေကန့်နေရအနှံ့လိုက်လံကောက်ခံပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ထိသွားရောက်ကိုယ်တိုင်ပို့ဆောင်ပေးခဲ့တယ်လို့ရှင်းပြပါတယ်
။ကျွန်တော်တူငယ်ချင်းတွေကနေပြီးတော့အခုတူရကီကလူတွေအတွက်ကျွန်တော်ဒိုနေရှင်းရတဲ့လောက်တောင်းမယ်ဆိုပြီးတော့ကျွန်တော်ရှင်းရုံးခဲ့ပါတယ်။လူငယ်တွေကနေပြီးတော့သူတို့အင်ဂျူမာလှုပ်လှုပ်တဲ့တချို့ကနိုင်ငံခြားမှာသူတို့အမျိုးတွေရှိတယ်အဲ့ဒါနဲ့သူတို့ကရတဲ့လောက်သူတို့ကတောက်ပင့်လာတယ်ပြီးတော့ကျွန်တော်ကမ်းမှာလူရစီသွားပြီးတော့ဒီအချင်းတို့ကိုသူတို့ကိုပြောပြခဲ့ပါတယ်သူတို့ကကျွန်တော်ရှေ့စုရှင်တွေသူတို့ကကျွန်တော်ဒုက္ခရောက်တာရှိမှသူတို့ကလည်းကျွန်တော်တို့ကိုလာပြီးတော့တောက်ပင့်ခဲ့တာဒီအရှိမှသူတို့လူအနေနဲ့ရှိမှသူတို့ကလည်းကျွန်တော်တို့ပူပယ်ရှင်တဲ့ဆိုပြီးကျွန်တော်ကလူတွေကိုပြောပြခဲ့တဲ့ရှင်မလူတွေပဲကျွန်တော်တို့စီကိုလူတွေပြဒီမှာအလို့မရှိဘူးတက်ခဲ့တဲ့ဒုက္ခတွေရှင်ပြနေရတဲ့ရှင်မသူတို့ကတ တယ်တာကတ်သေးတာကနစေလိုမျိုးပေါ့တော့ပင်လာတယ်အဲ့ဒါနဲ့ကျွန်တော်ကဒါကာဒါကာကိုတွားပြီးတော့ဘလင်ကဲကုနီယာနဲ့ကိုအင်ဂျင်နီယာနဲ့ကျွန်တော်ဝယ်ပေးခဲ့ပါတယ
်သူတို့မှာခက်ခဲရှိပေမဲ့လူသားချင်းစာနာမှုအရာရောကျေးဇူးရှိတဲ့တူရကီနိုင်ငံနဲ့တူရကီပြည်သူတွေအတွက်ဆူတောင်းပွဲတွေပါကျင်းပပြီးကူညီခဲ့ကြတယ်လို့ရိုဟင်ဂျာဒုက္ခသည်ဥကြောမြင့်ကပြောပါတယ်
တူကီငလျင်အတွက်ဘင်္ဂါဒေ့ရှ်နိုင်ငံဒုက္ခသည်စကားတည်တည်မှာရိုဟင်ဂျာဒုက္ခသည်တွေကဒီမှာဘာသာရေးစတင်ကြောင့်မှာစိုးဝဲပြီးတော့ဆူတောင်းပွဲလုပ်ကြတယ်။နောက်တူပြည်နိုင်ငံငလျင်နိုင်ငံရတယ်လူတို့အတွက်လည်းဒီမှာအလုံးစုံတက်ဝင်ကြပါတယ်ခင်ဗျာ။ဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့တူပြည်တာယုံအတည်သွားပြီးတော့အလုံးစုံတွေပြေးကြတာရှိတယ်။နောက်ဒီမှာဘင်္ဂလားဒေ့ရှ်ဘာလို့ကလီဒုက္ခသည်စကားမှာရှိနေကြတယ်တူရကီစစ်ရုံကိုလည်းသွားပြီးတော့အဲအလုံးစုံတွေတက်ကြည့်ကြတာကိုတွေ့ရပါတယ်ခင်ဗျာ
လက်ရှိမှာတော့တူတကီငလျင်တန်တဲ့ပြည်သူတွေဟာရာသီဥတုဆိုးဝါးတဲ့တန်ကိုရင်ဆိုင်နေရပြီးတော့အခုချိန်ထိကူညီကယ်ဆယ်ရေးလုပ်ငန်းတွေကအခက်အခဲများစွာနဲ့ရင်ဆိုင်လုပ်ကိုင်နေကြရစေအခြေအနေဖြစ်တာမို့တတ်နိုင်တဲ့ဘက်ကတူတကီဆိုးရတဲ့အတူရိုဟင်ဂျာတွေဘက်ကကူညီဆောင်ရွက်ပေးဖို့အသင့်ရှိတယ်လို့လည်းလူသားချင်းစာနာမှုကူညီပေးရေးဝိုင်းဝန်းလှူဒန်းပေးခဲ့တဲ့ရိုဟင်ဂျာတွေကပြောဆိုနေကြကြောင်းပါရှင်